ရန်ကုန်မြို့ရောက်နေတဲ့ကျမတို့ RFA တန်လွင်ဌာနရဲ့ဥက္ကဋ္ဌလီဘီလူးဟာသမရဦးသိန်းစိန်နဲ့ဒီနေ့မနေ့ကနေပြည်တော်မှာတွေ့ဆုံခွင့်ရခဲ့ပါတယ်။သမရကြီးနဲ့ဒီမစ်လီဘီလူးတို့တွေ့ဆုံမှုကပြောကြားချက်တချို့ကိုကျမတို့ဝိုင်းတော်သားဦးဝင်းနိုင်ကအကောင်းဆုံးတင်ပြပေးမှာပါရှင်
။ဟုတ်ကဲ့
We have had a very robust discussion today and this week about the challenges that are before you to get to democracy. And one of the things that occurs to me is the importance of
demanding and democracy အတွင်ကူးပြောင်းရေးမှာလက်ရှိသမ္မတဦးသိန်းစိန်ဆိုရရင်ဆိုင်နေရတဲ့အခက်အခဲတွေရှိနေတာသိရှိရပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာယဉ်ကျေးမှုဟာအတွင်ကူးပြောင်းရေးမှာအရေးပါတဲ့အခန်းကဏ္ဍအဖြစ်ရှိနေတာကိုကျွန်မသတိထားမိပါတယ်။တစ်ချိန်တည်းမှာလည်းကျွန်မသိရှိရသလောက်လေ့လာမိသလောက်2008ခုနှစ်တန်ကအရေးခင်ကလေးကဒဏ်ရာတန်ချက်တွေရှိနေတာကိုလည်းသတိထားမိပါတယ်။အတိတ်ကအဖြစ်ပြက်တွေဟာလက်ရှိပဂရီအခြေအနေပေါ်တစုံတရာတည်ရောက်မှုရှိရဆိုတာအထင်ရှားရှိနေပါတယ်။သမ္မတကြီးဦးသိန်းစင်ရဲ့အမြင်ကိုသိလိုပါတယ်လို့ RFA ကစကားပြန်ကားတစ်ဆင့်မေးမြန်းခဲ့ရမှာသမ္မတကြီးကအခုလိုဖြေကြားပါတယ
်။ဟုတ်နေပါပဲ။ကျွန်တော်တို့မြန်မာနိုင်ငံမှာလူကြီးကျွန်တော်တို့160ကျော်ကျွန်တော်တို့ရှိပါတယ်။အများဆုံးကျွန်တော်တို့ကိုယ်ကြရပါသားလဲဗုဒ္ဓဘာသာကျွန်တော်တို့ကိုယ်ကြရအများပါတယ်အလုံးရခိုင်နှုန်းအဖြစ်85ရခိုင်နှုန်းလောက်ကဗုဒ္ဓဘာသာကိုယ်ကြရတဲ့သူတွေဖြစ်ပါတယ်အဲ့တော့ဒီဗုဒ္ဓဘာသာရဲ့ကျင့်စဉ်မှလည်းကျွန်တော်တို့ခုနကလူတွေကိုကျင့်တရားတွေကောင်းမှုအကျင့်စာရိတ္တတွေကျွန်တော်တို့ကောင်းမှုနောက်ကနလို့ဒါတွေကိုအဓိကအခြေခံအဖြစ်ဟိုအလေးထားပြီးတော့မှကျွန်တော်တို့ဒါဟိုကျင့်ကြံခိုင်းတဲ့ဘာသာတရားလဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့လူမျိုးတွေကဟိုဗုဒ္ဓဘာသာကိုအမှန်တမ်းကျွန်တော်တို့ကဒီလေးစားတယ်အထူးသဖြင့်တော့ယဟန်တန်ဃာတွေနဲ့ပတ်သက်ပြီးတော့အမှန်တမ်းကျွန်တော်တို့ဒါယူသိလေးစားတဲ့လူမျိုးတွေကျွန်တော်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီယဟန်တန်ဃာတွေနဲ့ပတ်သက်ပြီးတော့လည်းယဟန်တန်ဃာတွေရဲ့ဒီလိုက်နာမဲ့စီမံစည်းကမ်းတွေကကျွန်တော်အမှန်တမ်းကျွန်တော်တို့များပါတယ်ဒီဟာလည်းကျွန်တော်တို့ဒါဒီဖျားကနေပြီးတော့ဒီဟောကြားထားတဲ့စီမံစည်းကမ်းတွေဖြစ်ပါတယ်ဒီလိုလိုက်နာတဲ့ယဟန်တန်ဃာတွေနဲ့ပတ်သက်ပြီးတော့လို့ကျွန်တော်တို့ဒီလုံးဝလာကုန်တာလို့ကြီးညာလေးစားမှုတွေကျွန်တော်ရှိပါတယ်။ဟုတ်တော့လည်းပဲလို့ကျွန်တော်ဒီမြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဒီနိုင်ငံရေးလှုပ်ရှားမှုတချို့မှာယဟန်သာကတွေခုနကလို့ကျွန်တော်တို့ပေါင်ဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လို့ကျွန်တော်တို့လည်းဒါများစွာဟိုစိတ်မကောင်းကျွန်တော်တို့ဖြစ်ရပါတယ်။တော်လည်းပဲလို့ဒီယဟန်သာကတွေကအထူးသဖြင့်တော့ဒီနိုင်ငံရေးသမားတွေရဲ့အသုံးချမှုတွေဟိုဒီလိုအသုံးချမှုတွေကိုကျွန်တော်ခံရတာများပါတယ်။အဲ့တော့ကျွန်တော်တိုင်းပြည်မှာလို့ဒီစုပုံမှုတွေအကြံဖတ်မှုတွေနောက်ဒီရုံးရေးဆန်ခတ်တွေဒီလိုဖြစ်လာတဲ့အခါမှာလူဒီပြည်သူလူထုတွေရဲ့အပဝိင်စီစဉ်ကိုကျွန်တော်တို့ကာကွယ်ဖို့အတွက်အစိုးရဆိုတာကျွန်တော်တို့တာဝန်ရှိလာပါတယ်။ဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီအကြမ်းဖက်မှုတွေဟလာဒီတပ်ဖြတ်မှုတွေဒါတွေနဲ့ပတ်သက်ပြီးတော့လို့ခုနကလို့ဘလူးဘလူးမှကျွန်တော်တို့ခွဲခြားလို့မရပါဘူး။ပြည်သူအများစုရဲ့ဒီအသက်အိုးအိမ်စီစဉ်ကိုကာကွယ်ပေးဖို့အတွက်အစိုးရတော့ပြည်သူအများစုဘက်ကနေရည်တည်ပေးရမှာဖြစ်ပါတယ်
။သမ္မတကြီးလိုပါပဲတန်ဃာတော်တွေဟာငြိမ်းချမ်းရေးရှေ့ရှုပြီးတိုင်းသူပြည်သားတွေအကျိုးစီးပွားကိုအဓိကထားတယ်လို့ကျွန်မယုံကြည်ပါတယ်။အတူတူကပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်အတွက်အထောက်အကူဖြစ်နိုင်မယ်လို့ထင်ပါတယ်လို့ RFA အကြီးအကဲလီဗီလူးကပြောရမှာသမ္မတကြီးကအခုလိုပြောဆိုပါတယ
်။ဟုတ်နေဖြစ်ပါတယ်လို့ကျွန်တော်ဒီငြိမ်းချမ်းရေးကိုတော့ဟိုတန်ဃာရီရင်မဟုတ်ပါဘူး။တိုင်းပြည်လုံးကတိုင်းရင်းသားအလုံးကခုနကလိုကျွန်တော်တို့လိုလားတဲ့ကိစ္စဖြစ်ပါတယ်လို့ကျွန်တော်ဒီကနေ့ပြည်ပြင်ပြောင်းလဲမှုလုပ်နေတာလဲတိုင်းပြည်တည်ငြိမ်အေးချမ်းရေးကိုအဓိကထားပြီးတော့ကျွန်တော်လုပ်နေတာဖြစ်ပါတယ်လို့အဲ့တော့လည်းပဲလို့ဒီနိုင်ငံရေးရလှုပ်ရှားဆောင်ရွက်မှုတွေဟာလို့ကျွန်တော်တို့ဒါဥစဉ်စီကံကိုကျွန်တော်တို့လိုက်နာဖို့လိုပါတယ်လို့ဒီကျွန်တော်တို့ဒီတရားဥပဒေစိုးမိုးမှုအရာပြဋ္ဌာန်းထားတဲ့ဥပဒေတွေတော့ဒါတွေကိုကျွန်တော်လိုက်နာဖို့လိုပါတယ်လို့အဲ့တော့ဥပဒေနဲ့ဆန့်ကျင်လာလို့ရှိရင်တော့အစိုးရတော့ခုနကလိုဒီဥပဒေကိုအကောက်ခွဲပြေးရမှာပဲကျွန်တော်ဖြစ်ပါတယ်လို့
ပြဋ္ဌာန်းထားတဲ့ဥပဒေတွေဆိုတာရှေ့နေတွေအတွက်တောင်းနားလျာခက်ခဲတဲ့ကိစ္စဖြစ်တဲ့အတွက်အစိုးရရဲ့ဆောင်ရွက်မှုအောင်မြင်မှုနဲ့ဥပဒေကြောင်းရာကိစ္စတွေမှာအများပြည်သူတွေရှင်းရှင်းလင်းလင်းနားလည်သိရှိအောင် RFA အနေနဲ့ဝိုင်းဝန်းကူညီနိုင်ပါတယ်လို့ Miss Libby Lu ကပြောဆိုရမှာသမ္မတဦးသိန်းစိန်ကအခုလိုဖြေကြားခဲ့ပါတယ်
။ဟုတ်နေဖြစ်ပါတယ်။ကျေးဇူးအများကြီးတင်ပါတယ်လို့အခုဖြစ်ပျက်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအတွင်းမှာဒါကျွန်တော်တို့နိုင်ငံသားတွေပဲဖြစ်ပါတယ်လို့ဘလို့မှာဟိုထိခိုက်နစ်နာစီလို့တဲ့ကျွန်တော်ဆန္ဒကျွန်တော်တို့မှာမရှိပါဘူးလို့အထူးသဖြင့်တော့ဒီဘုံကြီးဟန်းတွေနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့မှခုနလိုကျွန်တော်တို့ရဲ့ဒီယူသိလေးစားတဲ့လူတွေဖြစ်တဲ့အတွက်ကြောင့်ဒီအန္တရာယ်ဘာညာဘာမှကျွန်တော်တို့ဒါမဖြစ်စေလိုပါဘူး။တိုးတော်လည်းကျွန်တော်စောစောကဆွေးနွေးသလိုပါပဲလို့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှအတွေ့အကြုံတွေမှဓမ္မနည်းပေးတယ်အလေးချင်းတွေမှဓမ္မနည်းပေးတယ်။ဒါကိုပညာပေးမှုအပိုင်းနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဒါဝိုင်းပြီးတော့ကူညီပေးမယ်ဆိုတော့ကျေးဇူးအများကြီးတင်ပါတယ်လို့
။ဒါကတော့ဒီကနေ့မနေ့ကနေပြီးတော့မှသမရဦးသိန်းစိန်နဲ့